မြန်မာနိုင်ငံအတွင်းဖြစ်ပွားခဲ့တဲ့ဘုံပေါက်ကွဲမှုဖြစ်စဉ်တွေမှာကရင်မျိုးသားအစည်းအရုံး KNU ရဲ့အောက်ပိုင်းကလူတွေပါဝင်နေပြီးတော့အခုထိနောက်ွယ်ကနေဘသူကြိုးကင်နေတယ်ဆိုတာကိုမသိရသေးသလိုအခုလိုကြမ်းစီမှုတွေရဲ့နောက်မှာနိုင်ငံရေးရည်ရွယ်ချက်တခုခုရှိပုံထောက်တယ်လို့ကရင်မျိုးသားအစည်းအရုံးဘိုးအလုံးမှုဆောင်အဖွဲ့ဝင်ဖြစ်တဲ့ပဒူမန်းကြီးမောင်ကပြောဆိုလိုက်ပါတယ်ဒီကနေ့နေ့လယ်ပိုင်းမှာမြန်မာငြိမ်းချမ်းရေးစင်တာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကိုယ်တိုင်သွားရောက်ပြီးတော့သတင်းယူခဲ့တဲ့ VOA သတင်းတော်ကိုအောင်ရဲမောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
အော်တိုဘားလ9ရက်နေ့ကနေစပြီးတော့ပြည်တွင်းမှာဘုံပေါက်ကွဲမှုဖြစ်ခဲ့တဲ့ဖြစ်စဉ်တွေဘုံပေါက်ခွဲမှုစ조사ခဲ့တဲ့ဖြစ်ရပ်တွေမှာတော့ကရင်မြို့သားစီယုံ KNU ရဲ့အောက်ခြေပိုင်းတွေပါဝင်ပတ်သက်တာတွေ့ရတယ်လို့ဗဟိုလုံးမှုဆောင်အဖွဲ့ဝင်ဗရိုမန်းကြီးမောင်ကပြောပါတယ်ဒါပေမဲ့မကြခင်မှာလက်မှတ်ရေးထိုးမဲ့တိုင်းရင်းသားအလုံးပါဝင်တဲ့အပြစ်ခတ်ရစေးလက်မှတ်ရေးထိုးပွဲကြီးကိုတော့ဒီဖြစ်ရပ်တွေကထိခိုက်မှာမဟုတ်ဘူးလို့လည်းသူကပြောပါတယ်
ဘာသာတမန်ကြီးပြောတဲ့သဘောထားထဲမှာကျွန်တော်တို့ငင်းငင်းရေးတိဆောက်မှုဖြစ်စဉ်ကိုလုံးဝအထီးကိမ့်မခံဘူးဒီအတွက်နဲ့ကျွန်တော်တို့ရဲ့ယုံကြည်မှုကလည်းပြတ်ပြတ်သွားမှာမဟုတ်ဘူးငင်းငင်းရေးကိုမရရအောင်တိဆောက်ပါမယ်ဆိုပြီးတော့တမန်ကြီးကသူ့သဘောထားကိုပြောပါတယ်တက်မတော့ခေါင်းဆောင်များလည်းကောက်ကွယ်ဥစည်းချုပ်ကလည်းသူပြောပါတယ်သူ့သဘောထားငင်းငင်းရေးကိုမဖြစ်မနေတိဆောက်သွားမယ်ကိန်းနဲ့ရရှိထားတဲ့ယုံကြည်မှုတွေကိုလည်းကျွန်တော်တို့လုံးဝဒီတန်တရားမရှိဘူးလို့သူပြောပါတယ်ဒါကြောင့်ကျွန်တော်တို့ကငင်းငင်းရေးကိုတိဆောက်တဲ့နေရာမှာအချိန်ကာလတစ်ခုပြန်ပြရလိမ့်မယ်သို့သောငင်းငင်းကိုရရှိမယ်လို့ကျွန်တော်ယုံကြည်ပါတယ
်လက်ရှိဘုံဖောက်ခွဲမှုတွေလုပ်ခဲ့တဲ့တရားခဏတွေကို KNU ဘိုလ်လုံးမှုဆောင်အဖွဲ့တွေကစစ်ဆေးပြီးတဲ့အခါမှာတော့ရန်ကုန်မှာရှိတဲ့ရွှေကုံဘုရားကြီးကိုပါဘုံဖောက်ခွဲဖို့ဒီကြံစီခဲ့တာတွေ့ရတယ်လို့လည်းဘရိုမန်းကြီးမောင်ကပြောပါတယ်ဘုံဖောက်ခွဲဖို့စ조사ခဲ့တဲ့တရားခဏတွေကိုမေးမြန်းကြည့်တဲ့နေရာမှာတော့ဒါသနီကအဆောက်အုံတွေကိုပါဖောက်ခွဲဖို့ကြံစီခဲ့တာကိုတွေ့ရပြီးတော့မွတ်စလင်ဘာသာဝင်တွေရဲ့အစ်နေမှာရွှေကုံဘုရားမှာဘုံဖောက်ခွဲဖို့အထိ조사ခဲ့တာကိုတွေ့ရတယ်လို့လည်းသူကပြောပါတယ်လက်ရှိချိန်မှာတော့ KNU အောက်ခြေပိုင်းမှာလည်းအခုလိုဘုံဖောက်ခွဲမှုတွေကျူးလွန်ခဲ့တဲ့တရားခဏတွေကိုသိနိုင်အောင် KNU ဥက္ကဋ္ဌစောမှုထူစေဖို့ကိုယ်တိုင် KNU နယ်ကိုပြန်ရောက်ရင်အောက်ခြေထိစုံစမ်းမေးမြန်းမှုတွေပြုလုပ်မှာဖြစ်တယ်လို့လည်းဖရိုမန်းကြီးမောင်ကပြောပါတယ
်ကျွန်တော်အုပ်ထိုင်လက်တီရောက်တယ်ပြန်သွားရင်ဒါအမြန်ဆုံးစစ်စစ်မှာကိစ္စကိုဖြေရှင်းနိုင်ဖို့အတွက
်ဘုံဖောက်ခွဲမှုနဲ့ပတ်သက်ပြီးတော့ကျူးလွန်ခဲ့တဲ့တရားခဏတွေကျူးလွန်ဖို့စ조사တဲ့သူတွေကို KNU ကဆက်လက်စ조사ဖော်ထုတ်မှာဖြစ်ပြီးတော့မြန်မာအစိုးရရဲ့ဥပဒေအရအေးအေးယူသွားဖို့ကိုလည်းသူတို့အနေနဲ့အသိရှိတယ်လို့လည်းသူကပြောပါတယ်
ကျွန်တော်တို့ကတော့ဒီလိုလေကျွန်တော်တို့အဖွဲ့အစည်းရဲ့ဖွဲ့စည်းပုံစီမင်းဥပဒေအရတရားဥပဒေအရကျွန်တော်တို့မှလည်းရှိတယ်ကျွန်တော်တရားဥပဒေအရအေးအေးဆောင်ရွက်သွားမှာဖြစ်တယ်ကျွန်တော်နဲ့ဒေသကကျွန်တော်တို့ရဲ့အုတ်ချုပ်မှုအာဏာစက်မဟုတ်တဲ့မြန်မာပြည်ထဲမှာရှိတော့မြန်မာအစိုးရရဲ့အုတ်ချုပ်မှုအောက်မှာရှိတဲ့အတွက်မြန်မာအစိုးရရဲ့တရားဥပဒေအရလည်းကျွန်တော်ကူပေါင်းဆောင်ရွက်ပြီးတော့ဖြေရှင်းသွားမယ်လို့သဘောထားရှိပါတယ်
ဒီကရရပိုင်းတုန်းကရန်ကုန်မန္တလေးတောင်ကိုစတဲ့မြို့ကြီးတွေမှာဖြစ်ပွားခဲ့တဲ့ဘုံဖောက်ခွဲမှုတွေရဲ့အဓိကတရားခဏတွေကိုဖော်ထုတ်နိုင်ဖို့အတွက်ပြည်သူ့ဆိုရက KNU အမျိုးသားအစည်းအရုံးကထိတ်တန်းခေါင်းဆောင်တွေနဲ့မနေ့ကနေပြီးတော့မှတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အဲ့ဒီဆွေးနွေးပွဲကိုတော့ပြည်သူ့ဆိုရက်ဘက်ကတမန်တော်ပြည်သူ့ဝန်ကြီးတွေနဲ့ကာကွယ်ရေးဦးစီးချုပ်ရုံးကတာဝန်ရှိသူတွေ၊ KNU အမျိုးသားအစည်းအရုံးဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမှုတူစေဖို့နဲ့ကာကွယ်ရေးဌာနကဗိုလ်ချုပ်ကြီးစောရာဂျာခင်ပုံမှုကြီးတူတူလေးနဲ့ဘိုးကော်မတီဝင်ဖရိုမန်းကြီးမောင်တို့တက်ရောက်ခဲ့ကြပါတယ်။ပြည်ရင်းညီညာရေးအပြင်းထန်အကောင့်ထဲပေါ်နေချိန်မှာကရင်မြို့သားစီယုံ KNU ရဲ့ဖပုံခရိုင်တပ်မဟာ9ကသဘောထားတင်းမာမှုတွေရှိနေတယ်ဆိုပြီးတော့လည်းပြင်ပမှာပြောဆိုမှုတွေရှိနေတာပါဒါပေမဲ့တပ်မဟာ9ကတော့သူတို့အနေနဲ့အစိုးရနဲ့တိုင်းရင်းသားတွေအကြားမှာပေါ်ဆောင်နေတဲ့ပြည်ရင်းညီညာရေးဖြစ်စဉ်မှာတိကျရက်တည်နေတဲ့သဘောထားမရှိဘူးလို့လည်းတရားဝင်ထုတ်ပေါ်ပြောဆိုခဲ့ပါတယ်ပြည်ရင်းကပြည်သူတွေအကြားအကြီးအကျယ်ထိတ်လန့်မှုတွေဖြစ်ခဲ့တဲ့ချင်းကိုက်ဘုံဖြစ်စဉ်တွေဟာအော်တိုဘားလ9ရက်နေ့ကစဖြစ်ခဲ့တာပါဒီကနေ့မနေ့စောပိုင်းမှာလည်းရန်ကုန်မှာရှိတဲ့လမ်းမတော်ဘက်ကမော်တင်ဇေဝယ်စင်တာကြီးတစ်ခုမှာလည်းဘုံလက်မှုတစ်ခုဖြစ်ခဲ့ပါသေးတယ်ဘုံပေါက်ကွဲမှုဖြစ်စဉ်တွေကိုပြန်ကြည့်မယ်ဆိုရင်တော့ဘုံပေါက်ကွဲမှု6ကြိမ်၊မိုင်းရှင်းလင်းပြီးတော့ဘေးရန်ရဲ့ကင်းရှင်းအောင်ဆောင်ရွက်ပေးနိုင်မှု4ကြိမ်နဲ့စုစုပေါင်း10ကြိမ်ဖြစ်ပွားခဲ့ပါတယ်။ဒီကနေ့ကျင်းပခဲ့တဲ့မြန်မာညီညွတ်ရေးစင်တာက KNU မြို့သားစီယုံ KNU ရဲ့သတင်းစာရှင်းလင်းပွဲဟာဆိုရင် KNU ရဲ့သဘောထားထုတ်ပြန်တဲ့သတင်းစာရှင်းလင်းပွဲတစ်ရက်ဖြစ်ပြီးတော့မြန်မာညီညွတ်ရေးစင်တာနဲ့တည်းရဲ့မပတ်သက်သလိုအစိုးရအနေနဲ့လည်းမပတ်သက်ဘူးလို့တက်ရောက်ရှင်းလင်းခဲ့တဲ့ဖရိုမန်းကြီးမောင်နဲ့ဖရိုစောရွှေမောင်တို့ကပြောခဲ့ပါတယ်ခင်ဗျာ။